ချင်းရိုင်ပြည်နယ်မေဖာလွန်ဒေသမူဆဲကြီးရွာအုပ်စုအနီးထိုင်းနယ်ခြားဆောင်တပ်အမှတ်3တပ်ဖွဲ့ဝင်တွေကကင်းလည်နေချိန်မှာမူရစေဝါတဲဆောင်တဲ့အုပ်စုနဲ့ထိတ်တိုက်ပစ်ခတ်မှုဖြစ်ခဲ့ပြီးမူရမောင်ခိုသမား5ဦးသေဆုံးပါတယ်။ဒီရက်ပိုင်းမှာပဲချင်းရိုင်ပြည်နယ်ထဲမှာကလတ်တံပိုးဘန်းငွေတန်း2000ကျော်တံပိုးရှိတဲ့စိတ်ကြွစေပြာ17တန်းကျော်ဖမ်းမိတယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်မေဖားလွန်ခရိုင်မူဆဲကြီးရွာနီးမြန်မာနယ်စပ်နဲ့မီတာ200လောက်သာအကွာမှာထိုင်းနယ်ခြားဆောင်တပ်နဲ့မူရမှောက်ကိုသမားတွေဟာမေလ28ရက်နေ့ကနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်မေလ28ရက်နေ့ညတကောင်ရံအချိန်မှာထိုင်းနယ်ခြားဆောင်တပ်အမှတ်3တပ်ဖွဲ့ဝင်တွေဟာကင်းလဲ့နေချိန်စိတ်ကြွစေကြွတွေတည်ဆောင်ပြီးထိုင်းနိုင်ငံထဲကိုဝင်လာတဲ့မူရမှောက်ကိုသမားတွေနဲ့ထိတ်တဲရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာပါ10မိနစ်ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်တနေ့မနေ့ဖြစ်တဲ့မေလ28ရက်နေ့မှာတော့ထိုင်းစစ်တပ်ကနယ်မြေရှင်းလင်းခဲ့ရမှာမူရမဟိုသမား9ဦးသေဆုံးခဲ့ပြီးစိတ်ကြွစေပြာတပ်သား5သိန်းကျော်ဖမ်းမိခဲ့ပါတယ်။ချင်းရိုင်ပြည်နယ်အမှတ်5ဒေသကရဲချုပ်ပီရထဝီချိုင်းကတော့မူရမဟိုသမားတွေဟာထိုင်းနိုင်ငံထဲကိုပုံစံမျိုးစုံသုံးပြီးမူရစေးဝါးတွေတင်သွင်းလာတဲ့အကြောင်းအခုလိုပြောသွားပါဗျာ။
มาตามต้องการกับชาตินะครับล็อตนึงนะครับมาทางเรือ
มุ่ยมาโหตะมาတွေဟာပုံစံမျိုးမျိုးနဲ့ထိုင်းနိုင်ငံထဲကိုမุ่ยစီးွားတွေကိုတည်ဆောင်လာကြပါတယ်ကားတွေနဲ့တည်ဆောင်တာရေလမ်းတွေကနေတည်ဆောင်တာသဘာဝတောလမ်းတွေကနေမุ่ยစီးွားတွေကိုတည်ဆောင်လာနေတာပါအခုရက်ပိုင်းအတွင်းမှာပဲချင်းရိုင်ပြည်နယ်ထဲမှာစိတ်ကြွစေးပြား17တန်းကျော်ဖမ်းမိခဲ့ပါတယ်တနိုင်ငံလုံးအနှံ့မှာတော့6လအတွင်းမှာစိတ်ကြွစေးပြားပေါင်း126တန်းဖမ်းမိခဲ့တယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်။ထိုင်းရနာပိုင်းနေဟာပြီးခဲ့တဲ့ဧပြီလအတွင်းထိုင်းမြောက်ပိုင်းရွှေတရီကန်ဒေသကနေဝင်ရောက်လာတဲ့စိတ်ကြွစီးပြား15တန်းကျော်ကိုလည်းဖမ်းဆီးမိခဲ့ပါတယ်။ဧပြီလထဲမှာပဲထိုင်းမြန်မာနယ်စပ်မေဖားလွန်ဒေသမှာမူရမောက်ခိုခိုင်းနေတဲ့နယ်ခြားဆောင်တပ်တီ3ချိန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဧပြီလ30ရက်နေ့ကတော့မူရမောက်ခိုသမားတွေနဲ့နယ်ခြားဆောင်တပ်တို့ပစ်ခတ်မှုဖြစ်ခဲ့ပြီးမူရမောက်ခိုသမား၈ဦးကိုအသေးဖမ်းဆီးမိခဲ့ပါတယ်။အခုတကြိမ်မေလအကုန်မှာလည်းမူရမောက်ခိုသမားအများအပြားကိုအသေးပစ်ခတ်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်ရှင်။